အာရှပစိဖိတ်ဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာအမေရိကန်ရဲ့ဒီမိုကရေစီရေးနဲ့လူအခွင့်ရေးထောက်ခံအားပေးမှုအပေါ်လေးလာသုံးသပ်တဲ့အထက်လွှတ်တော်ဂျာနာစစ်ဆေးပွဲကိုဗိုလ်တုနေကကျင်းပခဲ့ပါတယ်ကျားလာစစ်စေးပွဲမှာထွက်ဆိုသူ3ဦးရှိပြီးတော့အဲ့ဒီတည်းမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းဒက်ရစ်မီချဲလဲပါဝင်တာဖြစ်ပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလန်ကပြောပြပါမယ
်အမေရိကန်အထက်လွှတ်တော်မှာမနေ့ကကျင်းပတဲ့ကျားနာပွဲအစမှာမဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒ်မာကီကမြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ
် Myanmar with strong US support has made extraordinary progress.In overcoming
decades, Akelo Dr. Amma Ed Maki ပြောတော့တာကတော့မြန်မာနိုင်ငံဟာအာဏာရှင်စနစ်အောက်မှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကမကြာသေးခင်နှစ်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့ပေမဲ့လက်ရှိအချိန်မှာလှုပ်ဆောင်ဆဲပြည်ပြင်ပြောင်းလဲမှုတွေအောင်မြင်မလားဒါမှမဟုတ်ကြာဆုံးခြင်းနဲ့ရင်ဆိုင်ရမလားဆိုတဲ့လမ်းဆုံလမ်းကွာကိုရောက်နေတယ်လို့ပြောတော့တာဖြစ်ပါတယ်မြန်မာနိုင်ငံအပါအဝင်မြောက်ကိုရီးယား၊ထိုင်ဝမ်၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့တရုတ်နိုင်ငံအရေးကိစ္စတွေကိုဆွေးနွေးကြတာမှာမြန်မာနိုင်ငံဆိုင်ရာတာမကြီးဟောင်းလည်းဖြစ်လက်ရှိမှာ USIP အမေရိကန်ငြိမ်းချမ်းရေးအင်စတီကျူကအာရှရေးရာဌာနရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်တဲ့ဒက်ရစ်မစ်ရှယ်အမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကရှိတောင်အာရှရေးရာအစီအစဉ်ရဲ့အကြီးတန်းအကြံပေးနဲ့လက်ထောက်ညွှန်ကြားမှုတာဝန်တွေကိုပူးတွဲထမ်းဆောင်နေသူမာရီဟီဘတ်နဲ့အမေရိကန်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကိုရီးယားအရေးတာဝန်ခံရဲ့အကြံပေးအဖြစ်တာဝန်ထမ်းဆောင်နေသူရောဘတ်ကင်းတို့၃ဦးကထွက်ဆိုခဲ့ကြတာဖြစ်ပါတယ်။အထက်လွှတ်တော်ကျန်းမာရေးအတွင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ရင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်ကိုလည်းကိုယ်တိုင်ကြုံတွေ့ခဲ့ရသူဒက်ရစ်မစ်ရှယ်ထွက်ဆိုခဲ့တာပါ။မြန်မာနိုင်ငံအရေးကိုလက်ရှိအမေရိကန်အစိုးရကအာယုံဆိုင်မှုနဲလာနေတာကြောင့်လက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေအရှင်ရော့မသွားစေရေးအတွက်အာဖရိကတိုက်မှာလှုပ်ဆောင်ခဲ့တဲ့လျှက်စစ်မီဖြန့်ဖြူးပေးခြင်းအပြင်ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုအရှင်မြင့်လာအောင်လှုပ်ဆောင်ပေးတဲ့ဤကိုနမူနာယူပြီးမြန်မာနိုင်ငံမှာလှုပ်ဆောင်လို့ရနိုင်မရနိုင်ဆိုတာကိုစဉ်းစားနေကြောင်းယူတာပြည်နယ်ကရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ကိုရီစကော့ဂါနာကပြောဆိုတာမှာတာမတ်ကြီးဟောင်းဒက်ရစ်မစ်ရှယ်ကအခုလိုဖြေကြခဲ့ပါတယ
် There is no doubt that they need to demonstrate that democracy delivers and electricity generation powers everything. It affects education.
ဒီမိုကရေစီဆိုတာတိုးတက်မှုကိုပြနိုင်ရမှာဖြစ်ပါတယ်။လျှက်စစ်မီးဟာပညာရေးစိုက်ပျိုးရေးနဲ့အစိုးရကလှုပ်ဆောင်လိုတဲ့ဖွံ့ဖြိုးရေးအစီအစဉ်အားလုံးနဲ့သက်ဆိုင်ပါတယ်။အာဖရိကတိုက်မှာဘယ်လိုလုပ်ခဲ့လဲဆိုတာမသိတဲ့အတွက်အဲ့ဒီအတိုင်းမြန်မာပြည်မှာအလုပ်ဖြစ်မလားဆိုတာကိုကျွန်တော်မပြောနိုင်ပါဘူး။မြန်မာနိုင်ငံဟာငြိမ်းချမ်းရေးတည်ဆောက်ဖို့ပြဿနာအခက်အခဲရှိနေပါတယ်။ဒီငြိမ်းတဲ့ငြိမ်းချမ်းရေးကိုမရနိုင်သေးပါဘူး။နေရာတော်များများရောက်ဖို့မလွယ်ကူပါဘူး။မြို့ပြတွေကိုအလွယ်တကူသွားရောက်နိုင်ပေမဲ့နယ်စုံနယ်ပြားတွေကိုသွားဖို့အင်မတန်ခက်ခဲပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလျှက်စစ်မီးဖြန့်ဖြူးရေးစနစ်ဟာအင်မတန်ဟောင်းနှွမ်းနေပါပြီ။လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကတည်ဆောက်ထားတဲ့ generator တွေနဲ့လျှက်စစ်မီးကိုဖြန့်ချီပေးနေတာပါ။အဲ့လိုအခြေခံအဆောက်အဦတွေကိုအများဆုံးပြင်ဆင်ဖို့လိုအပ်ပါတယ်။ကမ္ဘာ့ဘဏ်ကဒီကိစ္စအတွက်ကူညီနေပါတယ်။လျှက်စစ်မီးဖြန့်ချီရေးစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲခြင်းလဲဆိုတာကတော့မြန်မာအစိုးရကပဲဆုံးဖြတ်ချက်ချအောင်မှာဖြစ်ပါတယ်။တကယ်လို့အမေရိကန်ကဗန္နာငွေပို့ထောက်ပံ့ပြီးကောင်းမွန်တဲ့စနစ်ကိုချပြပေးနိုင်မယ်ဆိုရင်တော့ကောင်းပါတယ်။ဒါပေမဲ့လည်းအဲ့လိုအကူအညီပေးမှုတွေဟာမြန်မာတွေဖြစ်စေချင်တဲ့ပုံစံမျိုးဖြစ်သင့်ပြီးကျွန်တော်တို့ကအတင်းပြတ်လှုပ်ဆောင်ခိုင်းတာမျိုးမဖြစ်သင့်ပါဘူး
။မြန်မာနိုင်ငံမှာလက်တလောအရေးကြီးလိုအပ်နေတာဟာငြိမ်းချမ်းရေးနဲ့လျှက်စစ်မီဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အနိကအကြံပေးပုဂ္ဂိုလ်ရဲ့ပြောဆိုချက်ပေါ်အခြေခံပြီးယူတာပြည်နယ်ရီပပ်ဘလစ်ကန်အထက်လွှတ်တော်အမတ်ကိုရီစကော့ဂါနာရဲ့ပြောဆိုချက်ကိုတာမကြီးဟောင်းဒက်ရစ်မစ်ရှယ်ကဖြေကြားခဲ့တာလည်းဖြစ်ပါတယ်။ရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့ပြောကြတာမှာတော့သူတာမဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်ကာလအတွင်းမြန်မာနိုင်ငံအတွက်အမဲဆက်ကြီးဖြစ်ခဲ့ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောကြားခဲ့ပါတယ
်။ And I think what I try to suggest to everyone there is that it is not working for the country.The status quo and sustaining that situation is not only terrible for the Rohingya and affecting their reputation writ large in the international community, but more importantly, frankly, for them is that it is not helping them. It is setting the Rakhine people back.
The Rakhine state back is happening in the whole country. The Rohingya are not going to be able to do this. The Rohingya are not going to be able to do this. The Rohingya are not going to be able to do this. The Rohingya are not going to be able to do this. The Rohingya are not going to အထူးသဖြင့်ရခိုင်လူမျိုးတွေရခိုင်ပြည်အရေးနဲ့မြန်မာတိုင်းနိုင်ငံလုံးအတွက်ပါဒီကိစ္စဟာဘသူ့ကိုမှအကျိုးမပြုစေပါဘူးအခုဆိုရင်ဒီရက်ဆက်တဲ့လောက်ရတဲ့ကြောင့်ကမ္ဘာရဲ့အဆိုးအဆုံးအဆုံးရောက်တဲ့အာရုံဆိုင်မှုကိုရရှိနေပြီး အစွန်းရောက်တွေရောက်နေကြတယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ
်သူရဲ့တာမအကြီးအတွေ့အကြုံအပေါ်အခြေခံပြီးမြန်မာနိုင်ငံအတွက်အမေရိကန်အနေနဲ့အကောင်းဆုံးဘယ်လိုအထောက်အကူပေးနိုင်မလဲဆိုတာကိုအခုလိုအကြံပေးခဲ့ပါတယ
် Challenge I always found in Burma was trying to measure what progress looked like how do we know if we're still on track but going slower or slowly or if things have gotten off track and that's something that it's an art
manning ma jano twe chou ya de adika ake san mu ga raw to tat mu ko belo tain ta am le so raw ba be to tat mu ha nei kwe ni la da ma mho lan lwe ni da la so raw ko belo ti nai ma le da ga le myanmar naing gan ta ri ni ne tru a cho si bwa paw mu ti bi tain ta nai me pinya yet ba be da be american pi daw su a ni ne ga raw myanmar naing gan a chi gan lu dan za ko swan yin myin tin pi bu tain ta a myu myu a tan ni po bi thin sha la aw tadin a chat lat de ko ပိုရရှိစီဖို့လှုပ်ဆောင်ပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာတို့ရဲ့ကံကြမ္မာကိုတို့ဆုံးဖြတ်ရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့တာဝန်ကတော့တို့ရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ပါပဲ
ဒီကြားနာစစ်ဆေးပွဲအတွင်းအာဆပ်ပစိဖိတ်ဒေသမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဖော်ဆောင်နိုင်ရေးအတွက်အမေရိကန်နိုင်ငံရေးဌာန USAID NED VOA RFA စတဲ့အဖွဲ့အစည်းတွေကိုလည်းလွတ်တော်အနေနဲ့ပြည်ဝထောက်ခံအားပေးဖို့ကိုလည်းတာမန်ကြီးဟောင်းဒက်ရက်မစ်ရှဲကအကြံပြုခဲ့ပါတယ်ခင်ဗျာ